တပြည်လုံးအပြည့်ခတ်ရက်စဲရေးဆွေးနွေးနေစဉ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေထပ်မံဖြစ်ပွားလာတာကိုပြန်လည်သုံးသပ်ဖို့အတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တွဲဆုံဆွေးနွေးဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကဒီကနေ့ကမ်းလှမ်းလိုက်ပါတယ်။ဒီတွဲဆုံပွဲဟာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ KIO တို့တည်ထောင်ဆွေးနွေးမှာဖြစ်ပြီးဆွေးနွေးပွဲအလားအလာကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ KIO တို့ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလအစောပိုင်းကနောက်ဆုံးတွေ့ဆုံခဲ့ကြပြီး6လနီးပါးကြာမြင့်ချိန်မှာနောက်တစ်ချိန်တွေ့ဆုံဖို့တောင်းဆိုတာဖြစ်ပါတယ် KIO ဘက်ကထပ်မံတွေ့ဆုံဖို့ကမ်းလှမ်းတဲ့အကြောင်းကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ဂွန်မော်ကအခုလိုပြောပါတယ်
ကျွန်တော်တို့မေလ10ရက်နေ့မှာ KIO ဆွေးနွေးရေးအဖွဲ့နဲ့ဥက္ကဋ္ဌမင်းတို့နဲ့ဒီနားမျိုးမှာတွေ့ဆုံလို့ရတယ်ဆိုတော့ဒါကျွန်တော်ပို့ထားတာဖြစ်ပါတယ်ဒီကနေ့ပို့တာပါဒီအောက်တိုဘာလမှာနောက်ဆုံးတွေ့ခဲ့တယ်ပြီးတော့ကျွန်တော်ကဟိုတချို့ဟာဒီသဘောတူချက်တွေရှိခဲ့တယ်တနင်္ဂနွေနေ့ပြစ်ခတ်ရက်ဆေးရင်ဆင်းရဲနေတဲ့အချိန်မှာပဲဒီကျွန်တော်တချင်းဒေတာမှာဒီအချင်းပြည်နယ်နဲ့အစံပြည်နယ်မြောက်ပိုင်းဒေတာတွေမှာတိုက်ပွဲတွေတော်တော်များများဆက်ဆက်ဖြစ်လာတဲ့အနေအထားတွေကိုပြန်သုံးသပ်ပြီးကျွန်တော်ညှိနှိုင်းတဲ့အကြောင်းမလို့အခုလိုတောင်းဆိုရတာဖြစ်ပါတယ်
2012ခုနှစ်အော်တိုဘာလကတွစ်ဆုံပွဲမှာတော့နိုင်ငံရေးဆွေးနွေးမှုတွေဆက်လက်ဆောင်ရွက်ဖို့နှစ်ဖက်တိုက်ခိုက်မှုတွေလျှော့ချဖို့နဲ့တိုက်ပွဲတွေဆက်မဖြစ်အောင်ထိန်းသိမ်းဖို့စစ်ရှောင်ဒုက္ခသည်တွေကိုပြန်လည်ထူထောင်ရေးအတွက်နေရာလေးခုမှာရှေ့ပြေးလုပ်ငန်းတွေစတင်ဆောင်ရွက်ဖို့နဲ့အများပြည်သူသုံးလန်းတွေပြန်လည်ဖွင့်လှစ်ဖို့အပါအဝင်အချက်ခုနှစ်ချက်ကိုသဘောတူခဲ့တာဖြစ်ပါတယ်။လာမယ့်မေလမှာဆွေးနွေးပွဲဖြစ်မြောက်မယ်ဆိုရင်မဟာမိတ်အဖွဲ့တွေအပါအဝင်ကုလသမဂ္ဂကိုယ်စားလှယ်နဲ့တရုတ်နိုင်ငံကကိုယ်စားလှယ်တွေကိုပါဖိတ်ကြားဖို့ရှိနေတယ်လို့ဗိုလ်ချုပ်ဂွန်မော်ကပြောပါတယ်။လက်ရှိအခြေအနေမှာကချင်ပြည်နယ်အတွင်းကတိုက်ပွဲတွေဆက်လက်ပြင်းထန်လာမယ်ဆိုရင်တပြည်လုံးအပြစ်ခတ်ရက်စဲရေးအတွက်အဟံအတာဖြစ်စေလိမ့်မယ်လို့လည်းဗိုလ်ချုပ်ဂွန်မော်ကသုံးသပ်ပါတယ်။
ဒီလိုဒီတိုက်ပွဲတွေကပုံပြီးပြင်းထန်လာမယ်ဆိုရင်ဆွေးနွေးမှုအပိုင်းမှာတော့အနည်းနဲ့အများသာဟိုဟန်တာမှုတွေဖြစ်နိုင်ပါတယ်ဒီဆွေးနွေးပွဲတစ်ခုလုံးအပေါ်မှာယုံကြည်စိတ်ချစွာနဲ့ဟိုရင်းရင်းနှီးနှီးပြည့်စုံဆွေးနွေးမှုအပိုင်းမှာအများကြီးအားရော့သွားစေပါတယ်
ဒီလ10ရက်နေ့ကနေ16ရက်နေ့အထိကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာ KIA နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေပြင်းထန်ခဲ့သလိုနောက်ပိုင်းရက်တွေမှာလည်းတအန်းခေါ်ပလောင်လက်နက်ကင်တပ်နဲ့အစိုးရတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွေဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ပါဝင်တဲ့တပြည်လုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့အပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းရေးဆွဲပြီး2ရက်အကြာမှာစတင်ခဲ့တာလည်းဖြစ်ပါတယ်။မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလမောင်ရွှေကတော့ KIO ရဲ့ကမ်းလှမ်းချက်ကိုလက်ခံရရှိကြောင်းနဲ့အစိုးရဘက်ကမကြားခင်အကြောင်းပြန်မှဖြစ်ကြောင်းပြောပါတယ်
။ဒီနေ့ကျွန်တော်တို့ဝင်းကြီးဦးအောင်မင်းရှိကို KIO ဘက်ကနေပြီးတော့ Valetrail ဒီနားမှာဆွေးနွေးဖို့ပေါ့လေကျွန်တော်အဆိုပြုတဲ့ဒီစာရောက်ပါတယ်ခင်ဗျာအဲ့တော့ဝင်းကြီးလည်းဒီအရောကျွန်တော်တို့ပြောလို့ညီညာရေးဟိုကော်မတီနဲ့လုပ်ငန်းကော်မတီမှာသူ့အနေနဲ့လည်းဟိုဆွေးနွေးပြီးတော့အကြောင်းပြန်ပါလိမ့်မယ်ခင်ဗျာလက်ဆက်လောက်ဆိုတော့အကြောင်းပြန်နိုင်ပါလိမ့်မယ
်တစ်ချိန်တည်းမှာပဲတပြည်လုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာမေလစတုတ္တပတ်အတွင်းမှာတွေ့ဆုံနိုင်ပွဲရှိကြောင်းဦးလာမောင်ရွှေကပြောပါတယ်
ဒီနေ့ကျွန်တော်တို့ဘက်ကရထားတယ်ပေါ့နော်ဒီသတင်းချက်လက်ရစီတော့ SCT နဲ့ကျွန်တော်တို့ကျောင်းသူညီညာပေါ်ဆောင်ရဲ့လုပ်ငန်းကော်မတီဘက်ကတော့ဒီစရုပ်ထပ်အစလောက်ပါတွေ့နိုင်ဖို့တော့ပြည်ပြချက်တွေရပါပြီနေလာဒီ90လောက်ဖြစ်ပါလိမ့်မယ်အခုကတော့ကျွန်တော်တို့စာနဲ့တော့20လုံးတရားဝင်တွေဆက်သွယ်ဟိုလုပ်နေပါတယ်ဒါနဲ့နှုတ် option တော့ဒီနေ့နေ့လည်းပြန်ရပါပြီ
NCCT အဖွဲ့ကဒီကနေ့ပြီးဆုံးတဲ့နှစ်ရက်ကြာဆွေးနွေးပွဲအပြီးမှာအခုလိုပြန်ကြတာဖြစ်ပါတယ် NCCT နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာ AB လ9ရက်နေ့ကနေ10ရက်နေ့အထိရန်ကုန်မှာတွေ့ဆုံပြီးတဲ့နောက်မေလပထမပတ်မှာထပ်မံတွေ့ဆုံဖို့သဘောတူထားတာဖြစ်ပါတယ်ဒီဆွေးနွေးပွဲပြီးတဲ့နောက်မှာတော့ကချင်တဲ့ရှမ်းမြောက်ဒေသမှာတိုက်ပွဲတွေပြန်ဖြစ်ခဲ့တဲ့အပေါ်တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကအပြင်းထန်ကန့်ကွက်ပြီးတဲ့နောက်ဆွေးနွေးပွဲတွေရဲအကန့်အသတ်မရှိရွှေ့ဆိုင်နိုင်ကြောင်းသတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်